တရုတ်နိုင်ငံမှာ၈နှစ်ဖေဖော်ဝါရီလရဲ့ကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတတ်မှန်ရည်ရသဘိမဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
Sir, do you support a diplomatic boycott of the Beijing Olympics?
Something we're considering.
Beijing ကအိုလံပစ်အားကစားပွဲကိုတတ်မှန်ရည်ရနဲ့သဘိမောက်မဲ့အစီအစဉ်ကိုထောက်ခံသလားဆိုတဲ့ဒိန်းတောက်ရဲ့အမေကိုစဉ်းစားနေစေဖြစ်ပါတယ်လို့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံထက်သေးအစည်းအဝေးတစ်စီတစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အင်ဗီဘာမှာကြာသပတေးနေ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ပြောဆိုသွားတာပါ။ဒင်းလာနေတုန်းကတရုတ်သမ္မတရှီချင်းဖင်နဲ့အွန်လိုင်းထက်သေးတွေ့ဆုံရမှာတော့ဒေတာနဲ့တင်ငင်ရေးပြစ်ခတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေရေးချုပ်ပေါမှုတွေပေါ်ထိထိရောက်ရောက်တုံ့ပြန်မှုသမ္မတဘိုင်ဒန်မှာပြရရင်းလည်းရင်ဆိုင်နေရတာဖြစ်ပါတယ်အမေရိကန်အစိုးရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုတန်တမာရေးရသတိမမဲ့အစီအစဉ်ကိုမချခင်ကြီးညာဖို့ရှိနေတယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကအင်္ဂါနေ့မှာဖော်ပြခဲ့တာပါတန်တမာရေးနည်းနဲ့သတိမမဲ့အစီအစဉ်ရအားကစားသမားတွေပြန်မဝင်ဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တည့်ရောက်မှာမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်သမ္မတနဲ့အွန်လိုင်းထက်သေးတွေ့ဆုံရမှာမဆွေးနွေးဖြစ်ဘူးဆိုပြီးတော့လည်းအင်ဗီရိုဘက်ကပြောဆိုထားပါတယ်